right to recall လို့ခေါ်တဲ့လွှတ်တော်ကိုယ်စားလှယ်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုရေးဆွဲပြီးဖြစ်ပြီးတော့အခုဖေဖော်ဝါရီလအတွင်းမှာပြည်ထောင်စုလွှတ်တော်ဥပဒေကြမ်းကော်မတီကိုတွင်းသွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြောလိုက်ပါတယ်ပြီးခဲ့တဲ့သမရဦးသိန်းစိတ်အစိုးရလက်ထက်ပထမလွှတ်တော်တပ်တန်းအတွင်းမှာဒီဥပဒေကြမ်းနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကိုမဲဆန္ဒရှင်တစ်ရာဂိုင်နှုံးနဲ့တိုင်တန်းမှုတွေနဲ့တာဝန်ကနေရုပ်သိမ်းတဲ့အထီးဖြစ်နိုင်တယ်ဆိုတဲ့အချက်ပေါ်ကိုအခြေတင်ဆွေးနွေးခဲ့ကြတာပါပြည်ထောင်စုလွှတ်တော်မှာဥပဒေကြမ်းကိုဆိုင်းငံ့ထားဖို့လဲဆုံးဖြတ်ခဲ့တာပါဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတောက်မမ်းမြင့်မြင့်ခိုင်ကသတင်းပေးပို့ထားတာနားဆင်ပါရှင်
Right to recall လို့ခေါ်တဲ့လွတ်တော်ကိုယ်စားလှယ်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုရေးဆွဲပြီးဖြစ်တော်မူအခုလအတွင်းပြည်ထောင်စုလွတ်တော်ဥပဒေကြမ်းကော်မတီကိုတင်သွင်းသွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးလာတင်ကပြောဆိုလိုက်ပါတယ
်ကျွန်တော်တို့ကတော့လောလောဆယ်အဲ့ဒီဥပဒေကြမ်းကော်မတီကိုကျွန်တော်ကပေးလိုက်ပါပဲအဲ့ဒီ draft ကိုဟိုမှာသူဥပဒေကြမ်းကော်မတီကဆွေးနွေးရဆွေးနွေးပြီးမှသူတို့တင်ပြရုံပဲရှိတယ်အဲဘာပြင်လဲသူတို့ပြင်ဖို့လွတ်တော်ကပြင်ဖို့ပြင်တော့လွတ်တော်မှာဆွေးနွေးကြဖို့ဆွေးနွေးကြတော့ဘယ်နဲ့တင်မလဲဆိုတော့ကအဲ့ဒါကတော့ကျွန်တော်တို့ဒီလာထဲမှာတင်မှာပဲ
ပြည်အောင်စုလွတ်တော်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တူဖြစ်တဲ့ဦးအောင်မြင့်ကလည်း right to recall ဥပဒေကြမ်းကိုရေးဆွဲပြီးဖြစ်ကြောင်းဒီကနေ့ဒုတိယကြိမ်ပြည်သူ့လွတ်တော်စတုထပုံမှန်အစည်းအဝေးမှာပြောပွဲမဲဆန္ဒနဲ့ပြည်သူ့လွတ်တော်အမတ်ဦးတောင်အေးရဲ့လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့အစီအစဉ်ရှိမရှိမေးခွန်းကိုပြန်လည်ဖြေကြားခဲ့တာလည်းရှိပါတယ
်ကျွန်တော်တို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပထမအကြိမ်လွတ်တော်တို့ကဆွေးနွေးထားတဲ့လွတ်တော်ကိုယ်စားလှယ်အသေးသေးရဲ့ဆွေးနွေးချက်တွေကိုလည်းလေ့လာပြီးတော့ဖွဲ့စည်းပုံခြေကဥပဒေပါပြဋ္ဌာန်းချက်မူပေါင်းနဲ့အညီဖြစ်နိုင်သည့်ဒီလိုဆိုလို့ဖြစ်အောင်ဥပဒေကြမ်းရေးဆွဲပြီးဖြစ်ပါတယ
်ဒီဥပဒေကြမ်းအတည်ပြုရေးနဲ့ပတ်သက်လို့ပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်ပထမအကြိမ်လွတ်တော်တပ်တန်းအတွင်ပြည်ထောင်စုလွတ်တော်ကဆိုင်းငံ့မှုဆုံးဖြတ်ထားခဲ့တာဖြစ်ပြီးလွတ်တော်အမတ်တွေကိုမဲဆန္ဒရှင်တည့်ရခိုင်နှုံးရဲ့တိုင်တန်းချက်နဲ့ခေါ်ယူစစ်ဆေးပြီးတာဝန်ကနေရုပ်သိမ်းနိုင်တယ်ဆိုတဲ့အချက်ပေါ်အခြေတင်ညှင်းခုံခဲ့ကြတာပါ right to recall လို့ခေါ်တဲ့လွတ်တော်ကိုယ်စားလှယ်တွေကိုတော်ဝင်ကနေပြန်လေရုပ်သိမ်းခြင်းနဲ့ပတ်သက်လို့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်396ခါခွေမှာတော်ဝင်ကပြန်လေရုပ်သိမ်းလိုတဲ့လွတ်တော်အမတ်နဲ့ပတ်သက်တဲ့တိုင်တန်းချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတင်ပြရမယ်ဆိုတဲ့အချက်လဲပါဝင်နေတာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့တော့တန်နိုင်သလောက်ဒီဥပဒေချမ်းကိုပြင်ဆင်ဖြည့်ဆွက်ရေးဆွဲထားပြီးမဲဆန္ဒရှင်တရားခိုင်နှုန်းတိုင်တန်းချက်နဲ့ပတ်သက်လို့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကပဲတစဉ်ပြောင်းလဲနိုင်မယ်လို့ကော်မရှင်အဖွဲ့ဝင်ဦးလာတင်ကပြောပါတယ
်အရင်တော့လည်းတော့ပြဿနာဖြစ်မှာမဟုတ်ဘူးအဲ့လိုတော့ကျွန်တော်အဲ့လိုတုံ့တက်တယ်ပေါ့နော်ဒို့တော့ဒီတရားခံတုံကြီးဆိုတဲ့ကိစ္စကလည်းရှိသေးတာဟုတ်အဲ့ဒါတော့ကွန်စီကျူရှင်းပြေသွားပဲဖြစ်မှာဟိုအကြမ်းမှာတော့နည်းနည်းလိုလဲလိုလို့မရအောင်တော့ကျွန်တော်ရေးစားတာပေါ့ဒီကအချက်ကလေးတွေတစ်ကလေးတွေလောက်ထားတာပေါ့နော
်ကိုမင်းဆန္ဒနေကလွတ်တော်အမတ်ကိုတာဝန်ကနေရုပ်သိမ်းနိုင်ခွင့်ဆိုတာနိုင်ငံသားတဦးချင်းစီရဲ့အခွင့်အရေးဖြစ်ပေမဲ့ right to recall ဥပဒေချမ်းမှာတော့တတ်သိမပါတဲ့တာမန်ဆွဆွဲချက်တွေငွေကြေးဒါမှမဟုတ်တူဦးတယောက်ရဲ့ဖိအားကြောင့်တိုင်တန်းမှုတွေကိုအထောက်မမြောက်အောင်လုပ်နိုင်တဲ့အချက်တွေပါဝင်ဖို့လဲလိုတယ်လို့ထောက်ပြသူတွေလည်းရှိပါတယ်။လွတ်တော်အမတ်ဟောင်းတူဦးဖြစ်တဲ့ဦးခိုင်မောင်ကြီးကတော့လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းမှာပါဝင်တဲ့အချက်တွေနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ
်။ဒီဥပဒေမှာနိုင်ငံသားတွေရဲ့အခွင့်အရေးမှန်တယ်လို့တိုင်တန်းမှုတွေမှာစက်တီအသေးချာမပါတဲ့နောက်ပြီးတော့သာမန်ဆွတ်ဆဲချက်မျိုးအနေနဲ့တင်ပြတာမျိုးတွေကိုလက်ခံလို့မရတဲ့အချက်တွေပါပါမယ်ပြီးတော့အဖွဲ့စည်းတရားရက်ကအနိုင်ရထားတဲ့ပါတီရဲ့လွတ်တော်ကိုယ်စားလှယ်တခုခုမချိနဲ့လို့တမင်ထုတ်တဲ့အနေထားမျိုးမဖြစ်အောင်ကာကွယ်နိုင်ဖို့ဒီသိရခိုင်လို့လက်မှတ်ထိုးတိုင်ကြားတဲ့သူတွေဒီမိမိသဘောဆန္ဒနဲ့အညီမဖြစ်တဲ့တစုံတဦးရဲ့ဖိအားပေးမှုတိုက်တွန်းမှုကြောင့်သို့မဟုတ်ငွေသေးလက်လာပါတစုံတရားကြောင့်သို့မဟုတ်အာဏာနဲ့ချင်းချောက်လို့တော်လကောင်းအဲ့လိုအဲ့တုံးမှုတွေပါခဲ့မယ်ဆိုရင်ဒါဟာအင်ရခိုင်လုံးတိုင်တန်းမှုတွေအထမမြောက်ဘူးဆိုတဲ့အချက်လေးပါဝင်ဖို့တို့အပ်ပါတယ
်ပြီးခဲ့တဲ့လွတ်တော်သက်တမ်းတွင် right to recall ခေါ်လွတ်တော်အမတ်တွေကိုတာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအတိမပြုခဲ့ပဲဆိုင်းငံ့ခဲ့တာနဲ့ပတ်သက်လို့ဝေဖန်မှုတွေပေါ်ထွက်ခဲ့တာလည်းရှိပါတယ်ရှင်